အမေရိကန်ပြည်ထောင်စုဟာရုရှားနိုင်ငံကိုဟန်တာထိန်းချုပ်ဖို့ကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲပြောဆိုသလိုဇန်နဝါရီလ6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်ကိုလူအုပ်စုကတိုက်ခိုက်တဲ့အပေါ်ကင်တွယ်ပုံဟာအနောက်နိုင်ငံတွေရဲ့လူရင်းလူသလိုမလူရင်းမလူသလိုလှုပ်တက်တဲ့သဘောထားကိုပြနေတယ်လို့လည်းပြောပါတယ်လာမယ့်ဇွန်လ16ရက်နေ့ကျရင်အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲသမ္မတပူတင်ဘက်ကအခုလိုတင်းမာတဲ့လေတံနဲ့တောက်ကြနေမှာပြောဆိုခဲ့တာပါလက်နက်ထိန်းချုပ်ရေးကမ္ဘာလုံးဆိုင်ရာပြည်ပခါတွေကိုရိုနာဗိုင်းရပ်စ်ကာယောဂါအရေးနဲ့ဥရုယာတီပြောင်းလဲမှုအရေးကိစ္စတွေဟာသူနဲ့သမ္မတဘိုက်ဒန်တို့ဆွေးနွေးကြမယ့်ကိစ္စရပ်တွေထဲမှာပါဝင်တယ်လို့စိန့်ပီတာစဘတ်မြို့မှာလုပ်တဲ့စီးပွားရေးရာဆွေးနွေးပွဲတစ်ခုအတွင်းသမ္မတပူတင်ကပြောသွားပါတယ်တိတ်ကိုနိုင်ကြနေတဲ့ကျွန်တော်တို့ကြားဆက်ဆံရေးပြည်လည်မှုရစေမဲ့နီလန်းတွေကိုကျွန်တော်တို့ရှာဖို့လိုအပ်ပါတယ်လို့သမ္မတပူတင်ကဆိုပါတယ်ကျွန်တော်တို့ကအမေရိကန်နဲ့ဘာပြဿနာမှမရှိပါဘူးသူတို့ဘက်မှာပဲကျွန်တော်တို့နဲ့ပတ်သက်ပြီးပြဿနာရှိနေတာပါကျွန်တော်တို့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုသူတို့ကဟန်တာထိန်းချုပ်ခြင်းပြီးလူသိရှင်ကြလည်းပြောထားတာပါရုရှားနိုင်ငံတွင်ကသူတို့မဟာမိတ်တွေလို့သတ်မှတ်သူတို့ရဲ့အားကိုယူပြီးစီးပွားရေးအရကန့်သက်တာတွေနဲ့ကျွန်တော်တို့ပြည်တွင်းနိုင်ငံရေးကိုဩဇာလွှမ်းမိုးဖို့လုပ်နေပါတယ်လို့လည်းသမ္မတပူတင်ကပြောပါတယ်လာမယ့်ထိပ်သီးအစည်းအဝေးကနေနိုင်ငံခြားတင်းမာနေတာပြည်လျော့စီရေးအထောက်အကူပြည့်စည်ဖို့သူမျှော်လင့်ထားကြောင်းသမ္မတပူတင်ကဆိုပါတယ်။2014ခုနှစ်မှာယူကရိန်းနိုင်ငံခရီးမီးယားကျွန်းဆွယ်ကိုရုရှားကတူပိုင်နယ်ဖြစ်သိမ်းသွင်းလိုက်တာအမေရိကန်နဲ့တခြားအနောက်နိုင်ငံတွေကရွေးကောက်ပွဲတွေကိုရုရှားကဝင်နှောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရုရှားနိုင်ငံမှာအစာပြုတ်လုဆောင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကဆွဆွဲထားတဲ့စိုက်ဘာတိုက်ခိုက်မှုတွေကြောင့်ဇေယျကာလနောက်ပိုင်းအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးဟာအနေအဆုံးအဆင့်ကိုရောက်နေပါတယ်ခင်ဗျာ။